တရုတ်ရုရှားဦးဆောင်တဲ့ BRICS နိုင်ငံတွေပူးပေါင်းတည်ထောင်ထားတဲ့ NDB ဘဏ်မှာအဖွဲ့ဝင်နိုင်ငံဖြစ်လာဖို့စဉ်းစားနေကြောင်းမြန်မာဘဟုဘဏ်ဥက္ကဋ္ဌကဒီရုရှားမြို့တော် St. Petersburg မြို့မှာကျင်းပနေတဲ့ CYA Forum မှာပြောကြားလိုက်ပါတယ်။ဒါဟာအမေရိကန်ဒေါ်လာကိုအစားထိုးသုံးဆွဲနိုင်ဖို့ပြီးခဲ့တဲ့နှစ်ကတည်းကလမ်းရှာနေတဲ့အာနာသိမြန်မာစစ်ကောင်စီကကမ္ဘာငွေကြေးသစ်တစ်ခုကိုဖန်တီးနေတဲ့NDB ဘဏ်နဲ့ပူးပေါင်းဖို့ကြိုးပမ်းလာတာလို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကရှုမြင်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကျွန်တော်ကပဲဆက်ပြီးပြောပြချင်ပါတယ်ဗျာ။နိုင်ငံတကာငွေကြေးသစ်တစ်ခုဖော်ဆောင်မှုလုပ်နေတဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတို့ပါဝင်တဲ့ BRICS နိုင်ငံတွေရဲ့ New Development Bank NDB ဘဏ်နဲ့ပူးပေါင်းပါဝင်သွားဖို့စဉ်းစားတာကြောင့်မြန်မာနိုင်ငံဘဟုဘဏ်ရဲ့ဥက္ကဋ္ဌဒေါ်သန်းသန်းစွေကပြောကြားလိုက်ပါတယ်။ဒေါ်လာလွှမ်းမှုကိုရှော့ချဖို့အဲ့ဒီအဖွဲ့ကလုပ်နေတာကိုလည်းမြန်မာကထောက်ခံကြောင်းရုရှားနိုင်ငံ St. Petersburg မြို့မှာကျင်းပနေတဲ့ CYA Forum မှာသူကသတင်းဌာနတွေကိုပြောခဲ့တာပါလက်ရှိမှာလည်းမြန်မာကနေဆက်ကုန်သွယ်ရေးမှာသက်ဆိုင်ရာနိုင်ငံတွေအလိုက်ယွမ်ငွေ၊ဘတ်ငွေ၊ရူပီးငွေတွေကိုသုံးပြီးကုန်သွယ်ကြဖို့တွန်းအားပေးနေပါတယ်ဒါကတော့မြန်မာအနေနဲ့အရင်ကလည်းနေဆက်ကုန်သွယ်ရေးလိုနေရာမျိုးမှာသက်ဆိုင်ရာနိုင်ငံအလိုက်ငွေကြေးနဲ့ကုန်သွယ်တာကပိုပြီးအဆင်ပြေတဲ့အနေအထားမှာရှိနေတာပါဒါပေမဲ့ကမ္ဘာကုန်သွယ်ရေးမှာတော့ဒေါ်လာကိုခြေဖျက်ပြီးငွေကြေးတစ်ခုခုနဲ့အစားထိုးဖို့ဆိုတာမဖြစ်နိုင်သေးကြောင်းပညာရှင်တွေကပြောပါတယ်တန်တိအဖွဲ့ရဲ့ဒါရိုက်တာနဲ့ပြည်သူ့ရေးရာမူဝါဒလေ့လာသုံးသပ်သူဦးခန့်ဝင်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
် New Development Bank လို့ပါလို့အဲ့ဒီအစီအစဉ်အောက်မှာဆိုတဲ့တရုတ်ယွမ်ဝင်နဲ့ကုန်တယ်မှုကုန်တယ်ရေးလို့ဖို့ပေါ့ကျွန်တော်ဆိုလို့ရှိရင်တရုတ်ယွမ်ကလည်းသူတို့က open capital market မဟုတ်ဘူးပေါ့အလွယ်တကူနဲ့တရုတ်ဒီယွမ်တွေကိုပြန်ပြီးတော့တခြားငွေကြေးကိုပြောင်းဖို့ဒေါ်လာဖြစ်ဖြစ်ယူရိုဖြစ်ဖြစ်ကိုပြောင်းဖို့တော့အဲ့လိုလုပ်ဖို့ကသူကစိတ်မပြေသေးဘူးပေါ့သူတရုတ်အစိုးရကိုယ်တိုင်ကထိန်းချုပ်ထားရရှိရလေသူ့နိုင်ငံသားတွေပေါ်မှာလည်းကန့်သတ်ချက်မျိုးတွေရှိတယ်ဟိုအမေရိကန်ဒေါ်လာကြတော့သူအချိန်မေးလဲလို့ရတယ်ဆိုတော့များသောအဖြစ်အပျက်ဒီအရန်ငွေကြေးနေနေရလဲအားလုံးကတရုတ်ကိုယ်တိုင်လည်းအမေရိကန်ဒေါ်လာတွေပဲဝယ်ထားသေးရလीအဲ့တော့ချက်ချင်းကြီးတော့ဒါကြီးကရေရှည်ကြအောင်မဲ့ဟာပဲ
မြန်မာစစ်ကောင်စီဟာဇူလိုင်လထဲမှာရုရှားနဲ့ခီးသက်တင်လေကြောင်းလိုင်းပြေးဆွဲဖို့စကားပြောနေတာလည်းရှိပါတယ်အလားတူတရုတ်ဦးဆောင်ပါဝင်တဲ့ NDB ဘဏ်နဲ့ပူးပေါင်းဖို့စဉ်းစားနေတာဟာစီးပွားရေးအလားအလာအပြင်နိုင်ငံရေးအသီးအမှတ်ပြုခံရမှုအတွက်ရည်ရွယ်ချက်တွေလည်းပါဝင်နိုင်တယ်လို့တချို့ကခန့်မှန်းပါတယ်စစ်ကောင်စီအနေနဲ့အခုလိုရုရှားမျိုးတော်မှာကျင်းပနေတဲ့စီးပွားရေးဖိုရမ်ကိုတက်ရောက်ရတာကလည်းအဖွဲ့ရဲ့မူဝါဒနဲ့ရည်မှန်းချက်ကိုအာသွန်ခွန်ဆိုင်ထောက်ခံဖို့ထက်စီးရေးနိုင်ငံရေးထွက်ပေါက်တစ်ခုအဖြစ်သာရည်ရွယ်ထားကြောင်းတချို့ကလည်းပြောပါတယ်စစ်တပ်ဟာပြည်တွင်းလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုတွေကြောင့်ဆက်လက်ရှင်သန်ရပ်တည်နိုင်ဖို့နီးလန်းရှာတဲ့အခြေအနေတစ်ခုလို့သာမြင်ကြောင်းနိုင်ငံရေးလှိလသုံးသက်သူဒေါက်တာအောင်သိမ့်မြစ်က VOA ကိုပြောပါရယ်မြန်မာစစ်တပ်ကတရုတ်ဖော်ဆောင်တဲ့ကမ္ဘာအစီအစဉ်တစ်ကိုအာသွန်ခွန်ဆိုင်စေရောကိုပါထောက်ခံတယ်ဆိုတာထက်နိုင်ငံရေးထွက်ပေါက်အတွက်နိုင်ငံတကာအတိုင်းဝိုင်းကိုအကျိုးရှိအောင်အသုံးချနေတာလို့သူကမြင်ပါရယ်
ဟုတ်သူ့ကိုဒီနိုင်ငံတကာဘက်ကအတိုင်းဝိုင်းတွေဘက်ကထောက်ခံအားပေးမှုတွေကအဲရုရှားစီကလာတာပေါ့ဒီကနော်တရုတ်စီကတော့မှဟိုအပြည့်အဝမရပါဘူးတိုးတော်လည်းပဲအဲကျွန်တော်တို့ဒီ BRICS နိုင်ငံတွေဘက်ကတော့တစုံတရာကျွန်တော်တို့အတိအမှတ်ပြုမှုမျိုးရတယ်ဒါကြောင့်မလို့အဲ့လို BRICS နိုင်ငံတွေနဲ့ရုရှားတို့တရုတ်တို့ကမ္ဘာကထအကြီးမှုကျင်းပတဲ့ဒီပွဲတွေမှာတက်ရောက်ခွင့်ရတာကသူကနိုင်ငံတကာအတိအမှတ်ပြုမှုတစုံတရာရတဲ့သဘောမျိုးသူတို့မှတ်ယူထားပုံရတယ်အဲ့ဒီတော့အဲ့ဒီလိုအစည်းအဝေးတွေတစ်တိုင်းတစ်တိုင်းမှာကျွန်တော်သတိထားမိတာကအဲ့ဒီအစည်းအဝေးကျင်းပတဲ့အစည်းအဝေးရဲ့ဒီ main theme ကိုပေါ့နော်သူက support ပေးတဲ့သဘောမျိုးအမြဲနေတာတွေ့ရတယ်ပေါ့နော်အဲ့လိုထပ်ပေါက်ရှာနေရတဲ့အခြေအနေမျိုးမှာသူကဒီပြည်ပမှာတော့ကျွန်တော်တို့ဒီဩဝါဒဩစာကြီးတဲ့ဒီတောင်ဆန်းစုကြည်ကိုတွေ့ဆုံစကားပြောဖို့ဆိုတဲ့သတင်းမျိုးတွေတက်လာတာလည်းရှိတော့ကျွန်တော်တို့ဟိုဒီထပ်ပေါက်ကအတူအတွဲအဖြစ်ဖြစ်မယ်လို့ယူဆပုံရတယ်အဲ့တော့အဲ့ဒီဟာတွေကိုသူကနိုင်ငံတကာအတိုင်းဝိုင်းဘက်ကနေမှဟိုပံ့ပိုးပေးနိုင်ဖို့အဲ့ဒီလမ်းကြောင်းကိုကူညီထောက်ပံ့ပေးနိုင်ဖို့ကလောလောဆယ်သူ့အတွက်အရေးကြီးဆုံးကိစ္စရပ်ဖြစ်နေတယ်ပေါ့နော
်အမေရိကန်ဒေါ်လာဘီလီယံချီပြီးရေနံအယောင်းဝယ်လုပ်နေတဲ့ဆော်ဒီနိုင်ငံကလည်း BRICS ရဲ့နောက်တိုးအဖွဲ့ဝင်ဖြစ်လာဖို့စိတ်ဝင်စားကြောင်းပြောနေပါတယ်။ဆော်ဒီနိုင်ငံအဖွဲ့ဝင်ဖြစ်လာစေဖို့အခုနှစ်ဩဂုတ်လတည်းတောင်အာဖရိကမှာလုပ်မဲ့အဖွဲ့ရဲ့ညီလာခံမှာ BRICS နိုင်ငံတွေကဆုံးဖြတ်ကြရမှာပါ။အလားတူဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဒီညီလာခံမှာအဖွဲ့ဝင်ဖြစ်လာဖို့အလားအလာကောင်းနေတယ်လို့ Bangladesh နိုင်ငံရဲ့ဝန်ကြီးကဒီကြတာပရိနိကပဲပြောခဲ့ပါတယ်။တရုတ်ဥဆောင်နေတဲ့ NDB ဘဏ်ကတော့ Bangladesh, UAE နဲ့ Egypt နိုင်ငံကိုပြီးခဲ့တဲ့နှစ်ဒီကတည်းကအဖွဲ့ဝင်တဲ့အဖြစ်သတ်မှတ်ထားပါတယ်။ St. Petersburg နိုင်ငံတကာစီးပွားရေးဖိုရမ်ကိုဇွန်လ14ရက်ကနေ19ရက်နေ့ထိကျင်းပနေပါတယ်။ Algeria, Pakistan, Venezuela, Hungary, Nicaragua နဲ့မြန်မာနိုင်ငံတို့လည်းအဲ့ဒီမှာတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ။